ဆရာဦးခမုံစီတို့နိုင်ငံရေးပါတီဆယ်ခုနဲ့သမရဦးသိန်းစိန်တို့နေပြီးတော့မှဒီကနေ့တွေ့ဆုံပွဲပေါ့ခင်ဗျာအဓိကဘယ်အကြောင်းအရာတွေဆွေးနွေးကြကြပါလား
အဓိကတော့နိုင်ငံတိဆောက်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုကျွန်တော်တို့ကအကြံပြုတင်ပြဆွေးနွေးဖို့ကျွန်တော်ကြီးကဖိတ်ခေါ်လို့ကျွန်တော်သွားတာ
တွေ့ဆုံတဲ့အခါမှာပေါ့အဓိကအလေးထားပြီးတော့ဆွေးနွေးကြတဲ့အကြောင်းအရာချို့လည်းသိပြရစေ
အဓိကတော့နိုင်ငံတိဆောက်ရေးမှာပါဝင်တဲ့ကျွန်တော်တို့နိုင်ငံအတွက်လိုအပ်နေတဲ့အခက်အခဲတွေဖြစ်စေခြင်းနဲ့အကြောင်းအရာတွေကိုမူတည်ပြီးကျွန်တော်ဆွေးနွေးတာပါအဲ့တော့ကျွန်တော်ဆယ်ပါတီကဒီကျွန်တော်တို့ဆယ်ပါတီမှာခေါင်းဆောင်12ယောက်ပေါ့ဗျာသွားပါတယ်သွားတော့သမရကြီးဘက်ကလည်းသမရကြီးအပါအဝင်ဝန်ကြီးဦးအောင်မင်းနဲ့ဦးစုသိန်းအဘိုးဒီသမရရဲ့ advisory council ကဦးလမုံရွှေနဲ့ဦးတမန်တန်းတို့လည်းပါပါတယ်ကျွန်တော်ဆယ်ပါတီမှာလည်းပဲဒီလိုသမရကြီးနဲ့တွေ့ခွင့်ရမယ်ဆိုတာကိုဝန်ကြီးသုံးနှစ်ဦးနဲ့ကျွန်တော်တို့လုပ်ငန်းနှစ်ပတ်လောက်ကကြိုတွေ့ထားပြီးတော့ဆွေးနွေးထားတာရှိပါတယ
်ဒီတွေ့ဆုံပွဲကိုခြုံပြီးတော့တုံ့တက်မယ်ဆိုရင်ဘယ်လိုအကျိုးရလဒ်တွေရှိခဲ့တယ်လို့တုံ့တက်လို့ရပါလဲခင်ဗျာ
တွေ့ဆုံပွဲမှာကျွန်တော်တို့ပြောချင်တဲ့အပိုင်းတွေမှာတကယ်နိုင်ငံတည်ဆောက်ရေးနဲ့ပတ်သက်တဲ့အပိုင်းတွေကိုကျွန်တော်တို့မချင်းမချမ်းမင်းနဲ့သမရကြီးကိုလည်းပုံမှန်လေးနဲ့ပြောခွင့်ရပါတယ်သမရကြီးကလည်းပဲတင်ပြသမျှဟာတွေကိုဖြစ်နိုင်ရည်ရှိသည်ဖြစ်နိုင်ရည်မရှိသည်ကိုသုံးသပ်ပြီးတော့ကသူကဖြစ်နိုင်ရည်ရှိရင်လက်ခံပြီးတော့လုပ်ပေးမယ်ဆိုတဲ့အထင်ကျွန်တော်ပြောတာ၄ရှိပါတယ်။မဖြစ်နိုင်သေးတဲ့ဟာကိုလည်းပဲဆိုင်းငံပြီးလုပ်ဖို့လဲတော့ဝါကြကြပဲသမရကြီးရှင်းလင်းပြောကြတာ၄ရှိပါတယ
်။ဆရာဦးလတ်ဆိုခင်ဗျာဒေါန်ဆန်းစုကြည်နဲ့တခါထုတ်ဖော်ပြောဆိုခဲ့တာရှိပါတယ်။ဦးသိန်းစိန်ဟာရိုးသားမှုရှိတယ်လို့ဆရာအနေနဲ့ရောတူးချင်းဘလို့သုံးသပ်လို့ရခဲ့လေဦးသိန်းစိန်ပေါ့
။အဲကျွန်တော်လည်းဒီလိုပေါ့ဦးသိန်းစိန်နဲ့ကပထမဆုံးရည်တူတာထူးခြားမှုတွေတော့အများကြီးရှိပါတယ်နော်သူဟိတ်ဟန်မာနာကင်းမှုလို့တော့ကျွန်တော်ခံစားလို့ရတယ်ပေါ့။တချို့ကလည်းဒါဟိုအရင်တော့ကလည်းဒီလိုပြောကြတော့ကြားမှုလို့ပေါ့ပြောရတယ်ဆိုတော့သူတို့ကသူဒါဟိုနည်းနည်းဟို flexible ဖြစ်အောင်ပြောတယ်လို့ပြောကြတာပေါ့လေ။ဒါပေမဲ့ကျွန်တော်အကဲခတ်မှုရဆိုရင်တော့တကယ်ကိုဟာပေါ့ဖြစ်နိုင်ပါတယ်။ဘိုလ်ရှော့တယောက်လို့မဟုတ်တော့ဘူးပေါ့ဗျာ။ဘိုလ်ရှော့ဟောင်းတယောက်လို့မဟုတ်တော့ဘဲနဲ့စီယာရှီဟောင်းတယောက်လို့မဟုတ်ဘဲနဲ့သူ mindset ကိုပြောင်းပြီးတော့ဒီမိုကရက်တစ်ပလတီရှန်တယောက်ဖြစ်ဖို့အတွက်ကြိုးစားနေရဆိုတဲ့ style ကိုတော့ကျွန်တော်တို့ခံစားမိပါတယ်
။ဒီကနေ့တွေ့ဆုံပွဲမှာဆရာအခုရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ပြည်ပခအရေးပေါ့နော်။ဒီဘင်္ဂါလီလိုထင်ကြတဲ့အရေးကိုတင်ပြခဲ့တယ်လို့ကြားပါတယ်ဆရာ။အဲ့ဒါလေးနဲ့ကြဲချက်ပြီးပြောပါလား။
ကျွန်တော်ကတော့ပြောပြပါတယ်ကျွန်တော်တို့ဒီရခိုင်ပြည်မှာ democratic transition မှာဟာကျွန်တော်တို့ဗမာပြည်မှာကျွန်တော်တို့ပြုပြင်ပြောင်းလဲမှုတွေလေကျွန်တော်ကောင်းတယ်လေးစလာတဲ့အချိန်တိုက်ပြီးရဲ့ image ကလည်းဂုံသိက္ခာရှိလာတဲ့အချိန်ပေါ့လေအဲ့ဒီအချိန်မှာကျွန်တော်ဒီမင်းလည်းဝန်းနေစရာကောင်းတဲ့ခြေကွက်ဖို့လည်းကောင်းတယ်ဝန်းနေဖို့လည်းကောင်းတယ်ပေါ့လေတော်တော်လေးတုံလို့ခြောက်ခြောက်ဖို့လည်းကောင်းတယ်ဖြစ်ဖြစ်ဖြစ်ခဲ့တယ်ဆိုတော့ကျွန်တော်ပြောပြတယ်ပြောပါတော့ဒီ issue နဲ့ပတ်သက်ပြီးတော့ဒီသမလာကြီးကတော့ကျွန်တော်တို့ဘက်ကပြက်ပြက်သားရက်တည်ပါတယ် UNHCR ကောင်းဆောင်ကိုလည်းသူပြောပြလိုက်တယ်ပေါ့ဒါပေမဲ့ဒီ issue နဲ့ပတ်သက်ပြီးတော့ဂါဂါနာနဲ့မတိတဲ့အင်အားစုတွေဟာဗမာပြည်ထဲမှာလည်းရှိတယ်အပြင်မှာလည်းရှိတယ် diplomatic cycle ထဲမှာလည်းရှိနေတယ်တော့မီဒီယာထဲမှာလည်းရှိနေတယ်အဲ့တော့ဒီဟာတွေကိုတည်တည်ချာချာသမိုင်းရချင်းချင်းလင်းလင်းဖြစ်ဖို့အတွက်မြန်မာသမိုင်းဆရာတွေနိုင်ငံတကာသမိုင်းဆရာတွေနဲ့ဒီဟို workshop တစ်ခုကိုလုပ်တင်နေဆိုတော့ကျွန်တော်အကြံပေးပါတယ်အဲ့တော့သမရာကြီးရလိုက်တာအမှန်တည်းတိမ်မွေးတယ်ဆိုတဲ့အကြောင်းဒါမျိုးလုပ်တင်နေဆိုတဲ့ဘောမျိုးပဲသူလက်ခံပြီးပြောဆိုပါတယ
်ကချင်ပြည်နယ်ကအရေးကိစ္စနဲ့ပတ်သက်လို့ဟောစစ်ပွဲတွေ
ကချင်ပြည်နယ်ကအခုလောလောဆယ်ကျွန်တော်တို့ငင်းကြိုင်းရေးပေါ်ဆောင်တဲ့စက်တဖွဲ့ပေါ့အဲ့မှာတဖွဲ့ကဟိုအနေနဲ့ဟိုကချင်မှာဟိုမပြတ်သေးဘူးပေါ့လေဟိုပြစ်ခတ်ရစေရဲ့အဲ့ဒါလည်းဖြစ်မယ်လို့ပေါ့အပြစ်ခတ်ရစေဖြစ်ပြီးတော့ငြိမ်းချမ်းရမယ်လို့ပဲအဲ့ဒီဥအောင်မင်းတို့တမလာဦးသိန်းဆန်ကယုံကြည်နေပါတယ
်အခုလိုပေါ့လေဆရာတို့လိုနိုင်ငံရေးပါတီတွေနဲ့တွေ့တဲ့အတွက်ပေါ့လေတမလာဦးသိန်းဆန်ကထူးခြားခြားမှတ်ချက်ပေးတာထုတ်ပြောတာတွေရှိလားခင်ဗျဘယ်လိုခံစားရလဲဆက်လို့ပြော
တမလာဦးသိန်းဆန်နေနဲ့ကျွန်တော်တို့ကိုနိုင်ငံတည်ဆောက်တဲ့လူတွေလိုပဲသူက stakeholder တွေသဘောထားပြီးတော့ကျွန်တော်တို့လက်တွဲဖို့ကူတွဲပြီးလုပ်ဖို့ခေါ်ဆောင်တဲ့သဘောမျိုးပဲအဲ့တော့ကျွန်တော်တို့ဆွေးနွေးတင်ပြတာကိုယ်တိုင်ကဒါကျွန်တော်စိတ် building မှာတူတွဲလုပ်တဲ့ဆိုလို့သဘောမျိုးဆန်ဆန်မျိုးတော့သူအများအားပြောတော့ပါတယ်ထက်ထက်ပြောတော့ပါတယ်ဟုတ်ကဲ
့ဆရာဦးခင်မောင်ဆွေနိုင်ငံရေးပါတီတွေအများကြီးလဲရပါဆရာဆရာတို့ပါတီဆယ်ခုကိုပဲရွေးထုတ်ပြီးတော့ဘယ်လိုစီစဉ်ဖြစ်သွားလဲဘာကြောင့်တွေ့ရတာလဲ
ကျွန်တော်ထင်တာကတော့ကျွန်တော်တို့ပါတီဆယ်ပါတီကအခါအလျော်ဆိုတာဒီနိုင်ငံရေးပြဿနာတွေပေါ်တိုင်းပေါ်တိုင်းကျွန်တော်တို့လွှတ်တော်ကိုလည်းကောင်းတော့ဥက္ကဋ္ဌကိုလည်းကောင်းတမရာကြီးရှိကိုလည်းကောင်းစာရီပို့ပြီးတော့ဒီလိုပြင်ဒီလိုဖြစ်တင်ပါလေဟိုလိုပြင်ဟိုလိုဖြစ်တင်ပါလေဆိုပြီးတော့ဒီအဖြစ်သဘောဆောင်တဲ့ကျွန်တော်တို့ချင်းကပ်မှုတွေကိုအစဉ်တစ်ဖြင့်ကျွန်တော်တို့တင်ပြအကြံပြုနေရှိပါတယ်ကျွန်တော်တို့ရဲ့တွားနေတဲ့လားရာလည်းပဲနိုင်ငံကိုတိဆောက်ဖို့ပဲကျွန်တော်တို့အားစိုက်တယ်နောက်ပြန်လှည့်မဲ့အကြောင်းအရာတွေမစဉ်းစားဘဲနဲ့ရှေ့ကိုပဲတက်ပြီးတော့နိုင်ငံကြီးဖွံ့ဖြိုးအောင်တိုးတက်အောင်တိုင်းပြည်သားရဟိုတိုးတက်အောင်ဆိုပြီးကျွန်တော်တို့အမျိုးသားညီညွတ်ရေးဖြစ်အောင်ဆောင်ရွက်ရှင်တဲ့စိတ်ဓာတ်တွေရှိတယ်ဆိုတော့တို့ကမှန်းမိသွားလို့တွေ့တာဖြစ်ပါလိမ့်မယ်
တခြားတခြားသောကြံတဲ့ပါတီတွေနဲ့ရောတွေ့ဖို့အစီအစဉ်ရှိရလို့သူထုတ်ပြတာရှိသေးလား
။အဲ့ဒါတော့မပြောပါဘူး။ဒါပေမဲ့တွေ့ဘူးလို့လည်းကျွန်တော်တို့ကသူဘာမှမပြောလိုက်ပါဘူး
။ဒေါန်ဆန်းစုကြည်နဲ့ပတ်သက်ပြီးတော့အထူးကြံမှတ်ချက်ပြုလာတော့ပါတော့ရှိပါ။
ဒေါန်ဆန်းစုကြည်ကအရေးပါတယ်ဆိုတော့သမရာကြီးလက်ခံပုံပေါ်ပါတယ်။ဒေါန်ဆန်းစုကြည်နဲ့လည်းပူးပေါင်းဆောင်ရွက်ဖို့လိုတယ်ဆိုတော့သူပြောပါတယ်။ဒီနိုင်ငံမှာတော်စုနဲ့ပူးပေါင်းပြီးတော့ဆောင်ရွက်ဖို့အစ္စရာတွေအများကြီးကြံနေတယ်ဆိုတော့လည်းသူသဘောပေါက်တယ်ဆိုတော့ကျွန်တော်ယူဆပါတယ်။သူပြောတဲ့စကားတွေကဒီသဘောရောက်ပါတယ်။ဟိုဒေါန်ဆန်းစုကြည်က ဒီ mainstream နိုင်ငံကြီးထဲမှာပါလာအောင်သူကြိုးပမ်းခဲ့တာမြို့သားညီညွတ်ဖြစ်အောင်ကြိုးပမ်းခဲ့တာ all inclusive ဖြစ်အောင်ကြိုးပမ်းခဲ့တာဟာလည်းပဲတော်စုရဲ့အရေးပါမှုကိုသူတံမိုးထားလို့ဖြစ်တယ်ဆိုတာကိုသူပြောနေတယ်လို့ပဲကျွန်တော်ယူဆပါတယ
်။ထောင်ထဲမှာလက်ရှိကြံနေသေးတဲ့နိုင်ငံကြီးအကျဉ်းသားတွေနဲ့ပတ်သက်ပြီးတော့ဆရာတို့ဘက်ကလှုပ်ပေးဖို့တိုက်တွန်းတာတို့ဦးသိန်းစင်ဘက်ကထုတ်ပြောတာတို့ရှိပါလား
။ဒါလေးလေးသူပြောသွားပါတယ်သူကြံတဲ့လူတွေကိုလှုပ်ပေးဖို့သူအချိန်ကာလရောက်လှုပ်ပေးမဲ့သဘောတွေတွေ့နေရပါတယ်သူလှုပ်ပေးတဲ့အကြောင်းမှာလည်းသူ2000ကျော်လှုပ်ပေးခ
ါရှိငါခါရှိ
ငါခါရှိတော့2000ကျော်ရှိတယ်။ဒါလည်းမကောက်ဘူးပြနေဆက်ရောက်နေတဲ့ဒီဒုက္ခသည်စခန်းမှာရှိနေ4000ဒီလက်နက်ကင်အဖွဲ9000 migrant ကြောက်သွားတဲ့ဒီ2000ကျော်လောက်ကိုပြန်ပြီးတော့ဒီဘက်ကိုပြန်လာမယ်ဆိုလို့ရှိရင်ဘယ်လိုသူပြည့်စုံမယ်ဘယ်လိုအခြေချပြီးတော့ကဒီနေရေးထိုင်ရေးတွေကိုစားရတော့ရရရှိအလုပ်ကင်နဲ့ပြေးဖို့တို့ခြေရင်းနေတဲ့အကြောင်းစဉ်းစားနေတဲ့အကြောင်းလေးပြောပြတယ်အဲ့တော့သူကတော့အားလုံးသောပုဂ္ဂိုလ်များနိုင်ငံကြီးမှာပါဝင်ပတ်သက်ဖို့သူရည်ရွယ်တယ်ဆိုတော့ရှင်းပါတယ်ကျွန်တော်ကဒီမိုကရေစီစနစ်ကိုသွားမယ်လို့သူကိုယ်တိုင်ယုံကြည်မှုပေါ်ပါတယ်တော်မှာဖြစ်မယ်ဆိုတာသူသိပါတယ်
ဆရာဦးလန့်ဆိုနေဆရာဦးခင်မော်ဆိုတို့ RFA အခြေအနေကြီးပါတယ်ခင်ဗျာ
ဟုတ်ကဲ့